ခန်းကြီး3အငယ်1မှ12အကြောင်းမူကားကောင်းကင်ဘုရားသခင်အရှင်သာရဘုရားသည်မုန်အထောက်ပင်နှင့်ရေအထောက်ပင်ရှိသည်မှာဆက်၍ခတ်သိမ်းသောအထောက်ပင်တို့ကိုယေရုရှလင်မြို့နှင့်ယူဒာပြည်မှပယ်ရှားတော်မူ၏။တကိုးကြီးသောသူစစ်တိုက်သောသူတရားသူကြီးပရောဖက်ဗေဒင်တတ်အသက်ကြီးသူသွေးတော်ကြီးအရာရှိတိုင်မင်မှုမှလက်သက်တည်ရှိသောသူနှုတ်သက်တည်ရှိသောသူတို့ကိုပယ်ရှားတော်မူ၏။သူပြည်တွင်သူငယ်တို့ကိုမင်းအရာ၌ငံခန့်ထား၍နှုတ်ဆို့ငယ်တို့သည်အုပ်ဆိုးကြလိမ့်မည်ပြည်သားတို့သည်တယောက်ကိုတယောက်အင်းနှီးခြင်းတယောက်ကိုတယောက်နှင်းဆဲကြလိမ့်မည်သူငယ်သည်အသက်ကြီးသောသူကို၎င်းလူရုပ်သည်လူမျက်ကို၎င်းစော်ကားလိမ့်မည်ထို့ကြောင့်လူသည်ပောက်ဖို့ခြင်းညီအကိုကိုကင်ဆွဲ၍တင်၌အဝတ်ရှိသေး၏လာပါအကျွန်ုပ်တို့အပေါ်မှာမင်းပြုပါအကျွန်ုပ်တို့ပြုပြဲ့ရာကိုလည်းပြုပြင်ပါဟုဆိုလျင်သူကလည်းငါသည်ပြုပြင်နိုင်သောသူမဟုတ်ငါအိမ်၌မုတ်လည်းမရှိအဝတ်လည်းမရှိငါကိုပြည်သားတို့အပေါ်မှာမင်းမပြုပါစေနှင့်ဟုအတိအလင်းပြောဆိုလိမ့်မည်ယေရုရှလင်မြို့ပြိုလဲလျက်ယူဒာပြည်ဆုံးရှုံးလျက်ရှိ၏အကြောင်းမူကားသူတို့စကားနှင့်သူတို့အကျင့်တို့သည်ဒါဝိဒ်ဖျား၏အလိုတော်နှင့်မညီဘုံကြီးသောမျက်စိတော်တို့ကိုဆန့်ကျင်ဘဲပြုကြ၏သူတို့မျက်နှာအနေထားသည်သူတို့တစ်ဖက်၌တက်တည်ခံ၏မိမိတို့ဒုစရိုက်ကိုမဖွဲ့တောတို့မြို့သားကဲ့သို့ထင်ရှားစွာပြုကြ၏သူတို့ဝိညာဉ်၌အမင်္ဂလာရှိ၏အကြောင်းမူကားမကောင်းချိုးကိုမိမိတို့၌ဆက်ပေးကြပြီဖြောင့်မတ်သောသူသည်မင်္ဂလာရှိ၏ဟုထိုသူအားပြောလောအကြောင်းမူကားသူသည်မိမိအကျင့်တို့၏အကျိုးကိုခံစားရလိမ့်မည်မတရားသောသူသည်အမင်္ဂလာရှိ၏မကောင်းသောအမှုနှင့်တွေ့လိမ့်မည်အကြောင်းမူကားသူကျင့်သောအကျင့်တို့၏အပြစ်ကိုသူ၌ဆက်ပေးရလိမ့်မည်ငါ၏လူများကိုကသူငယ်တို့သည်နှင်းဆဲကြ၏မိမတို့သည်လည်းအုပ်ဆိုးကြ၏ငါ၏လူများတို့တင်တို့အားလမ်းပြသောသူတို့သည်လမ်းလွဲစေကြ၏တင်တို့တွားသောလမ်းခီးကိုလည်းဖျက်ကြ၏အငယ်73မှ26ထာဝရဖျားသည်မိမိအမှုကိုစောင့်အပ်တော်ငှာထတော်မူ၏မိမိလူတို့ကိုတရားစီရင်မည်ဟုအားထုတ်တော်မူ၏ထာဝရဖျားသည်မိမိလူတို့တွင်အသက်ကြီးသောသူတို့ကို၎င်းမင်းတို့ကို၎င်းတရားစီရင်ရာ၌စီးကြတော်မူမည်သင်တို့သည်ငါဥယျာဉ်တော်ကိုစားကြပြီးစင်ရဲသောသူတို့၏ဥစ္စာကိုလူယူ၍မိမိတို့အိမ်၌တူထားကြပြီးငါ၏လူတို့ကိုအဘယ်ကြောင့်နှိပ်စက်ကြသနည်းစင်ရသာတို့၏မျက်နာကိုအဘယ်ကြောင့်ကြိတ်ကြသည်နည်းဟုကောင်းကင်ဘုရားရှင်ဒါဝိဒ်ဖျားမိန်တော်မူ၏။တပန်ဒါဝိဒ်ဖျားမိန်တော်မူသည်ကဇီးအုံတို့သမီးတို့သည်စိတ်မြင့်၍မိမိလယ်ဘင်းကိုပြလျက်မျက်စိလော်လေလျက်ခြေနှင်းတစားမြည်လျက်စိတ်စိတ်လှမ်းသွာတတ်သောကြောင့်ဘုရားရှင်သည်ဇီးအုံတို့သမီးတို့ကိုကတုံးဖြစ်စေတော်မူမည်။ဒါဝိဒ်ဖျားသည်သူတို့မှအဝတ်ကိုပယ်၍အရှက်ခွဲတော်မူမည်။ထိုကာလ၌ဘုရားရှင်သည်သူတို့ခြေချင်းဇာအုတ်ထုတ်လက်ဆန်းရုပ်လက်ဆွဲနတန်သည်လက်ကောက်မျက်နှာဖုံးဘောင်းတရဖူရွှေခြေကျိုးကပန်းနှခေါင်းဘူးလက်ဖွဲ့လက်စွပ်နှဆွဲရွှေစံအင်ကြီးတပက်ခေါင်းချုံလွယ်အိတ်လွယ်မှန်အတွင်းအင်ကြီးဥရစ်တင်းတိမ်တို့ကိုပယ်ရှင်းတော်မူမီမွေးသောအနံ့အရာ၌ပုပ်ဆက်သောအနံ့ခါစီအရာ၌ခါကျူးจิตတော်စပင်အရာ၌ခေါင်းတုံချင်းယင်စည်းတစားအရာ၌ရှော့တီကျူးလှတော်အစင်းအရာ၌တံပူထိုးချက်ရာဖြစ်ရလိမ့်မည်တင်းဤလူတို့သည်ဓာလက်နှင့်ဖြင့်၎င်းတင်းဤသူရဲတို့သည်စစ်တိုက်သည်ဖြင့်၎င်းလဲ၍ဆုံးရှုံးကြလိမ့်မည်သူဤတကားတို့သည်ငိုကြွေးမြည်တမ်း၍